Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇွန်လ10ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီအထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ကျွန်မခွန်ယူပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအမေရိကန်သမ္မတကတစ္ဆာခံခိုင်းခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီး FBI ရဲ့ညွှန်ကြားရေးမှူးဟောင်း James Comey အထက်လွှတ်တော်မှဒီကနေ့ထွက်ဆိုမှဖြစ်ပါတယ်ဗီတင်နိုင်ငံတော်မှာတော့ရွေးကောက်ပွဲတွေကိုဒီကနေ့စတင်ပါပြီးပြည့်ချခဲ့ရတဲ့တပ်မတော်လေးရင်မာလိုက်ပါသွားသူတွေထဲက29ဦးတို့ရဲ့ရုပ်အလောင်းတွေကိုဒီကနေ့ရှာဖွေတွေ့ရှိပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
အခုညနေပိုင်းသတင်းစာမတွေထဲမှာတော့27ရာစုပင်လုံညီလာခံနှစ်ကြိမ်ကျင်းပခဲ့ပြီးတဲ့အချိန်မှာငင်းချင်ရေးလုပ်ငန်းစဉ်ခရီးပေါက်ဖို့ဘာတွေလိုအပ်နေစေဖြစ်ပါသလဲ
ငင်းချင်ရေးဟာငင်းချင်ရေးနဲ့ပဲဆိုင်တယ်လို့ယူဆလို့ရှိရင်သူ့ရဲ့ဒီမန်ချက်ကအကန့်အသတ်ဖြစ်တယ်လုံနိုင်တဲ့နည်းလမ်းတွေလည်းတမျိုးဖြစ်မယ်ငင်းချင်ရေးဟာမဟုတ်ဘူး nation building လို့ခေါ်တဲ့
မြန်မာနိုင်ငံရဲ့အကက်ခတ်တူရဲ့ပြောပြချက်နဲ့တူနားဆင်ရမှာဖြစ်တယ်လို့မနေ့ကပြတ်ကျသွားတဲ့တက်မတော်ပို့ဆောင်ရေးလေရင်အတွက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေရဲ့နောက်ဆုံးရထားတဲ့အခြေအနေကိုလည်းသိကြရမှာပါ။နိုင်ငံတကာသတင်းလွှာထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြင်ရာသီဥတုသဘောတူညီမှုကနေပြီးတော့နှုတ်ထမဲလို့ဆုံးဖြတ်ခဲ့ပေမဲ့စီးပွားရေးလုပ်ငန်းရှင်တွေကတော့ဆုံးဖြတ်ပြီးသားအတိုင်းဆက်လက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကကြီးညာပါမယ်ရှင
်အမေရိကန်ဆွေရတွင်လက်ရှိနဲ့အရင်ကတာဝန်ထမ်းဆောင်ခဲ့သူတွေအပေါ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကစုံစမ်းစစ်ဆေးနေတာတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ပီရိုမှာသမ္မတဒေါ်နယ်ထရမ့်နဲ့အဲ့ဒီအချိန်က FBI အကြီးအကဲ James Comey တို့ဆွေးနွေးမှုအတွင်းသမ္မတကသူ့အပေါ်တစ်ဆာခံဖို့ပြောဆိုခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးယာရုကထုတ်ခံထားရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်James Comey ထွက်ဆိုမဲ့စာမျက်နှာ9မျက်နှာပါမိတူကိုကော်မတီကဗုဒ္ဓဦးနဲ့မှာထုတ်ပြန်ထားပါတယ် Comey နဲ့ရုရှားနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုကိစ္စနဲ့ပတ်သက်လို့အထက်လွှတ်တော်ကော်မတီရဲ့မေးမြန်းချက်တွေကိုအမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးနဲ့တခြားထိပ်တန်းထောက်လှမ်းရေးအရာရှိတွေကထွက်ဆိုဖို့ညှင်းဆုပ်ခဲ့ပြီးနိုင်ပြည်ပိုင်းအတွင်းမှာပဲအခုလိုထုတ်ပြန်တာဖြစ်ပါတယ်။ FBI ရဲ့စုံစမ်းစစ်ဆေးမှုတွေကိုသမ္မတရဲ့ဩဇာတုံးဆွတ်ဖက်ခဲ့တဲ့ကိစ္စအပါအဝင်သမ္မတထရန့်နဲ့သူ၅ချိန်တွေ့ဆုံခဲ့တဲ့အထက်ပြောဆိုဆွေးနွေးခဲ့တဲ့အကြောင်းအရာတွေကို James Comey ကသူထွက်ဆိုမဲ့အထက်ပွင့်ပွင့်လင်းလင်းရေးသားဖော်ပြထားပါတယ်။သူ့အနေနဲ့တစ္ဆာရှိမှုကိုလိုလားတယ်။တစ္ဆာရှိဖို့လည်းမျှော်လင့်တယ်လို့သမ္မတထရန့်ကသူ့ကိုပြောခဲ့တဲ့အကြောင်းဒါပေမဲ့သမ္မတရဲ့အဲ့ဒီလိုပြောဆိုမှုကိုသူ့အနေနဲ့မျက်နှာအမှုအရာပြောင်းလဲခြင်းမရှိဘဲမတုံ့မလုံနေခဲ့တဲ့အကြောင်းဒီလိုနေရထိုင်ရခက်ခဲလာတဲ့မိနစ်ပိုင်းအတွင်းသူတို့နှစ်ဦးစလုံးစကားမပြောဘဲတယောက်မျက်နှာတယောက်ကြည့်နေခဲ့ကြတယ်လို့လည်း James Comey ကဒီကနေ့ထွက်ဆိုမဲ့အကြောင်းအရာတွေထဲမှာထည့်သွင်းဖော်ပြထားပါတယ်။လစ်လပ်နေတဲ့ FBI ညွှန်ကြားရေးမှူးနေရာအတွက်တော့ပြည်ထောင်စုအစိုးရရှင်းနေဟောင်းခရစ်စတိုဖာရေးကိုအဆိုပြုခန့်အပ်မဲ့အကြောင်းသမ္မတထရန့်ကမနေ့ဗုဒ္ဓဟူးနေ့ကပြောဆိုခဲ့ပါတယ်ရှင်
။ဗြိတိန်နိုင်ငံမှာအစိုးရတည်ရွေးချယ်ဖို့ဒီကနေ့အထွေထွေရွေးကောက်ပွဲကျင်းပပါတယ်။မနေ့9နာရီကနေည10နာရီထိမဲပေးချိန်တွင်အောက်လွတ်တော်အမှတ်နေရာ650ကိုမဲပေးရွေးချယ်ကြမှာဖြစ်ပြီးတော့အစိုးရဖွဲ့နိုင်မှုပါတီတရရက်က326နေရာအနိုင်ရဖို့လိုအပ်ပါတယ်။တောက်ကြနေမနေ့ပိုင်းမှာတော့ဒီရွေးကောက်ပွဲရလဒ်တွေကိုသိရမှာဖြစ်ပါတယ်။လွန်ခဲ့တဲ့ဧပြီလကရွေးကောက်ပွဲကျင်းပပြီးဖို့ဝန်ကြီးချုပ်မေတိုက်တွန်းချိန်မှာတော့လွတ်တော်အမတ်နေရအနေငယ်သာပူရထားတဲ့သူ့ရဲ့ Conservative Party ဟာလူမှုသဘောထားကောက်ခံမှုစစ်တမ်းတွေမှာထိတ်ဆုံးကပြင်းနေပေမဲ့လာအနေငယ်အတွက်မှာထောက်ခံမှုအင်အားတဖြည်းဖြည်းကျဆင်းလာပါတယ်။ဒါပေမဲ့လွန်ခဲ့တဲ့အင်္ဂါနေ့ကသဘောထားစစ်တမ်းကောက်ယူမှုမှာတော့အဓိကအတိုက်ခံ Labour Party ထက်တော့တာနေပါသေးတယ်။ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်ဖို့လူမှုဆန္ဒခံယူပွဲမှာဆုံးဖြတ်ပြီးတဲ့နောက်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နှုတ်ထွက်ခဲ့ရပြီးတော့ထရီဇာမေးဝန်ကြီးချုပ်ဖြစ်လာခဲ့တာပါသူဟာဝန်ကြီးချုပ်ကင်မရွန်လက်ထက်ကထက်လွှတ်တော်တွင်အမတ်နေရာအတော်များများကိုရရှိဖို့ကြိုးစားနေတာပါ Conservative Party ဝန်ကြီးချုပ်ထရီဇာမေးနဲ့အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn တို့ဟာမက်ဆေ့စီယုံနဲ့နောက်ဆုံးရက်မှာလည်းအကြိတ်နဲ့ပြောဆိုစည်းရုံးခဲ့ကြပါတယ်ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးတန်းတူညီမျှမှုရှိတဲ့လူ့အဖွဲ့အစည်းတည်ဆောက်ဖို့နဲ့မကြသေးခင်ကမန်ချက်စတာနဲ့လန်ဒန်မှာကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်မျိုးတွေထပ်မံမဖြစ်ပွားဖို့အကြမ်းဖက်မှုနှိမ်နှင်းရေးနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတဲ့အစီအစဉ်တွေကိုလူထုကိုချပြပြီးတော့စည်းရုံးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အီရန်လွှတ်တော်နောက်ခွဲလွန်သူခေါင်းဆောင်အယာတိုလာခိုမေနီရဲ့ဂူဘိတ်မှန်တို့မှတိုက်ခိုက်ခဲ့ကြတဲ့အမျိုးသားတွေတဲက5ဦးက အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နဲ့ပူးပေါင်းခဲ့တဲ့အီရန်နိုင်ငံသားတွေဖြစ်တယ်လို့အီရန်ထောက်လှမ်းရေးဝန်ကြီးဌာနကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်။ဒီအမျိုးသားတွေကအီရန်နိုင်ငံမိုဆူးမြို့နဲ့ဆီးရီးယားနိုင်ငံရက်ကာမြို့တို့မှာ IS အဖွဲ့ဘက်ကပါဝင်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဩဂုတ်လကအီရန်နိုင်ငံကိုပြန်လာခဲ့ကြသူတွေဖြစ်တယ်လို့ဝန်ကြီးဌာနကပြောပါတယ်။သေဆုံးသူအရေအတွက်ကလည်းတိုးလာပြီးအနည်းဆုံး18ဦးသေဆုံး40ဒဏ်ရာရထားတယ်လို့အီရန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဆက်တနက်တွင်တိုက်ခိုက်ခဲ့သူတွေအသေးကံဘုံခွဲသမားနှစ်ဦးတို့ရဲ့ဖောက်ခွဲတိုက်ခိုက်မှုတွေနဲ့တပြိုင်တည်းနီးပါးတိုက်ခိုက်ခဲ့မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကချက်ချင်းဆိုသလိုထုတ်ဖော်ပြောဆိုပါတယ်။အကြမ်းဖက်ဝါဒီအဖွဲ့ရဲ့ ACMET သတင်းဌာနကလည်း24စက္ကန့်ကြာတိုက်ခိုက်မှုဗီဒီယိုကိုတင်ခဲ့ပါတယ်။ဗီဒီယိုထဲမှာတော့အီရန်လွှတ်တော်အစအဝင်အတွင်သွေးစွန့်နေတဲ့တေဆုံးသူတို့ကိုပြသခဲ့ပြီးနောက်ထပ်တိုက်ခိုက်မယ်လို့လည်းချင်းချောက်ထားပါတယ်။အခုတိုက်ခိုက်မှုမှာ IS တို့ပါဝင်ပတ်သက်တဲ့ဆိုတာကိုအီရန်လုံခြုံရေးတာဝန်ရှိသူတွေကမနေ့ဗုဒ္ဓဟူးနေ့နှောင်းပိုင်းမှာအတည်ပြုပါတယ်။ဒီတိုက်ခိုက်သူအများစုကအမျိုးသမီးတွေလို့ဟန်ဆောင်ထားကြတယ်လို့လည်းပြောပါတယ်။တိုက်ခိုက်သူ6ဦးကိုတော့အီရန်တပ်ဖွဲ့တွေကတုတ်တင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပြီးတန်ရရှိသူ9ဦးကိုဖမ်းဆီးထားတယ်လို့တတိယမြောက်တိုက်ခိုက်မှုဆိုတာကိုလည်းဖော်ထုတ်ထားနိုင်တယ်လို့အီရန်အရာရှိတွေကပြောဆိုထားပါတယ်ရှင်။
အီရန်နိုင်ငံနောက်ပိုင်းမိုဆိုးမြို့ကနေထွက်ပြေးဖို့ကြိုးစားတဲ့ရာသီ132ယောက်ထံမှနေကို IS သွေးကြော်တွေကတပ်ပစ်ခဲ့တယ်ဆိုတာကိုဖော်ပြနေတဲ့ခိုင်လုံတဲ့သတင်းပေးပို့ချက်တွေရထားတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးယုံကဒီကနေ့မှပြောလိုက်ပါတယ်။အဲ့ဒီဖြစ်ရဟာမီလာ26ရက်နေ့ကနေဂျွန်လ3ရက်နေ့အတွင်းအယ်ရှီဖာရက်မှာဖြစ်ခဲ့တာဖြစ်ပြီးတော့ IS တွေထိန်းချုပ်ထားတဲ့နေရာကနေအီရန်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာကိုသွားဖို့လှုပ်ကြတဲ့သူတွေဖြစ်တယ်လို့ပြောပါတယ်။ဒါပြင်မိုဆိုးမြို့အနောက်ဘက်ဇန်ဂျီလီအရက်မှာလူ50ကနေ80ကျားသေဆုံးခဲ့တဲ့လေကြောင်းတိုက်ခိုက်မှုတွင်နောက်ထပ်အရက်သားထိခိုက်သေဆုံးမှုရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့မော်ဆိုးမြို့အရှိတ်ချမ်းကိုအီရတ်တပ်ဖွဲ့တွေကသိမ်းယူခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလကစပြီးတော့မော်ဆိုးမြို့နောက်ဘက်ချမ်းကိုသိမ်းနိုင်ဖို့အတွက်တိုက်ပွဲတွေဆက်ဖြစ်နေတာပါ။မော်ဆိုးမြို့တစ်ခုလုံးကိုပြန်သိမ်းပိုက်နိုင်မယ်ဆိုရင်တော့2014ကစပြီးတော့မော်ဆိုးအပါဝင်အီရတ်နိုင်ငံအနောက်ဘက်ချန်နီယာတော်မြတ်မြတ်ကိုသိမ်းယူခဲ့တဲ့စစ်သွေးကြားအဖွဲ့တွေကိုတိုက်ထုတ်တဲ့နေရာမှာအဓိကကျတဲ့အောင်ပွဲတစ်ရက်ဖြစ်လာမှာဖြစ်ပါတယ်။အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မော်ဆိုးမြို့မှာနေနေတဲ့အရသားတွေရဲ့ကံကြမ္မာနဲ့ပတ်သက်ပြီးတော့အကြီးအကျယ်စိုးရိမ်နေကြပြီးတော့ကုလသမဂ္ဂပါဝင်လူခွင့်ရေးအဖွဲ့တွေအကူအညီပေးအဖွဲ့တွေကလည်းမော်ဆိုးမြို့မှာရိခါထောက်ပံ့နေရောင်းနေလာတာတွေနဲ့မြို့ရင်းတိုက်ပွဲအန္တရာယ်တွေနဲ့ပတ်သက်ပြီးတော့သတိပေးထားပါတယ်ခင်ဗျာ။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီမြန်မာပိုင်းစီစဉ်ရဲ့ဂျာတာပရင်းနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရကဒီကနေ့ဂျာတာပရင်းနေ့အစောပိုင်းမှာတင်းမောဖြတ်ဒုံးကျည်တွေလို့ယူဆရတဲ့ဒုံးကျည်စမ်းသပ်မှုတွေကိုလုပ်ခဲ့ပါတယ်။ဒီစမ်းသပ်မှုနောက်ပိုင်းမှာတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်တွေနဲ့ရန်စတဲ့လုပ်ရက်တွေကိုချက်ချင်းရပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့အမျိုးသားလုံခြုံရေးပြည်သူတွေဘေးကင်းရေးအတွက်စိတ်ဆက်ညှိနှိုင်းရေးကိုဘယ်နည်းနဲ့မှလက်လွတ်မှာမဟုတ်ဘူးလို့လည်းသမ္မတကပြောပါတယ်။တန်ခတ်ပိတ်ဆို့မှုတွေစိတ်ဆက်ဆွေးနွေးမှုတွေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေအပြည့်အဝကင်းစင်သွားရေးအစိုးရအနေနဲ့ခိုင်ခိုင်မာမာဆောင်ရွက်မယ်လို့လည်းသမ္မတမွန်ဂျေအင်းကပြောပါတယ်။မြောက်ကိုရီးယားနိုင်ငံအရှေ့ပိုင်းကန်ယိုရမ်မြို့ဝန်ဆန်ကနေဒီကနေ့ကြာသပတေးနေ့မနက်ပိုင်းမှာဒုံးကျည်တွေစမ်းသပ်ခဲ့တာမှာကီလိုမီတာ200လောက်အထိအဝေးကိုရောက်ရှိခဲ့ပြီးဂျပန်ပင်လယ်ထဲကိုကျရောက်ခဲ့တယ်လို့တောင်ကိုရီးယားပူးရဲစေဦးစီးချုပ်များအဖွဲ့ကပြောဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့သတင်းပတ်ကမှမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအစိုးရအပေါ်တန်းခတ်ပိတ်ဆို့မှုအသစ်တွေချမှတ်ခဲ့ပြီးနောက်မှာထွက်ပေါ်လာတဲ့ဒုံးကျည်စမ်းသပ်မှုကတော့တလတာကာလအတွင်း၄ချိန်မြောက်စမ်းသပ်မှုဖြစ်ပါတယ်။အရင်၃ချိန်ကတော့ပေတင်းတက်ဒုံးကျည်တွေကိုစမ်းသပ်ခဲ့တာပါ။အမေရိကန်ပြည်ထောင်စုထိရောက်ရှိနိုင်မဲ့နျူကလ িয়ার ထိပ်ဖူးသဲဆောင်နိုင်စွမ်းကိုစမ်းသပ်ခဲ့တာလို့လည်းယူဆထားကြပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံသားတွေကိုဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာရှိတဲ့ IS အစွန်းရောက်ဖွဲ့နဲ့ပူးပေါင်းဖို့အကူအညီပေးတယ်လို့တန်တရားရှိသူတဦးနဲ့ဂျကာတာမြို့ကအသေးကံဘုံခွဲတိုက်ခိုက်မှုနှစ်ခုဖြစ်အောင်လှုံ့ဆော်ကူညီပေးတယ်ဆိုသူနှစ်ဦးကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့မှဖမ်းဆီးလိုက်ပါတယ်။ဂျာဘာကျွန်းအလယ်ပိုင်းယိုဂီယန်ကာတာမြို့မှာအင်ကာနီကဖမ်းဆီးလိုက်တဲ့သူဟာအင်ဒိုနီးရှားနိုင်ငံသားတွေကိုဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမင်ဒနာအိုကျွန်းကိုသွားပြီးမာရိုမြို့ကိုတချို့မာရာမီမြို့ တချို့ပိုင်းတွေကိုတင်ထားတဲ့စစ်သွေးကြွအဖွဲ့ကိုဝန်ထမ်းအောင်အကူအညီပေးသူဖြစ်တယ်လို့တန်ကြားရှိခံထားသူဖြစ်ကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရမာတီးနက်စတမ်ပူကပြောပါတယ်ရဲကအဲ့လူရဲ့နာမည်အဆောက်ကိုပဲပြောပြီးတော့ဖိလစ်ပိုင်ကိုသွားဖို့သူလှုပ်ပေးခဲ့တဲ့သူ၄ယောက်ကိုတော့ဖိလစ်ပိုင်အာဏာပိုင်တွေကရှာဖွေနေသေးဖြစ်တယ်လို့ပြောပါတယ်ပြီးခဲ့တဲ့မေလ24ရက်နေ့ကအသေးခံဘုံခွဲသူ2ဦးပါဝင်ရဲ3ဦးတည်ဆုံးခဲ့တဲ့ဘုံခွဲမှုမှာပါဝင်ပတ်သက်တယ်ဆိုတဲ့တန်ကြားရှိမှုနဲ့ဗန်တောင်းမြို့မှာလူ2ယောက်ကိုဗိုလ်ထုနေကဖမ်းဆီးခဲ့တယ်လို့လည်းအနောက်ဂျာဘာပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရ U3 Yunus ကပြောပါတယ်မာရိုမြို့တိုက်ခိုက်ခံရမှုနဲ့ပြည်ပကတိုက်ခိုက်ရေးသမားတွေအဲ့ဒီမှာတွားရောက်ပူးပေါင်းတာတွေကဖိလစ်ပိုင်နိုင်ငံတောင်ပိုင်းဟာ IS အဖွဲ့အပေါ်ထောက်ခံသူတွေတွားရောက်စုစည်းတဲ့နေရာဖြစ်လာနိုင်ကြီးနဲ့ပတ်သက်ပြီးတော့အရှေ့တောင်အာရှနိုင်ငံအစိုးရတွေကိုသတိပေးခေါင်းလောင်းထိုးလိုက်တာဖြစ်ပါတယ်ဖိလစ်ပိုင်အာဏာပိုင်တွေကတော့စစ်သွေးကြွတွေကကက်သလစ်ဖုံးတော်ကြီးတစ်ပါးနဲ့တခြားတစားကန်တွေအများပြားကိုဆက်ပြီးထိန်းသိမ်းထားဆဲဖြစ်တယ်လို့မှတ်ယူနေကြပါတယ်ခင်ဗျာ
ပြချခဲ့တဲ့မြန်မာတပ်မတော်လေရင်မာလိုက်ပါသွားသူတွေတဲ့က29ဦးရဲ့ရုပ်အလောင်းတွေကိုဒီကနေ့ရှာဖွေတွေ့ရှိပါတယ်။ကလင်းငယ်10ဦးအမျိုးသမီး20နဲ့အမျိုးသား2ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိထားတာပါ။ပြချခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ပြချခဲ့တဲ့တပ်မတော်လေရင်မာတော့တပ်မတော်အရာရှိစစ်တီနဲ့မိသားစုဝင်လေရင်အမှုဒဏ်စုစုပေါင်း122ဦးလိုက်ပါသွားတာဖြစ်ပါတယ်။တေဆုံးသူတွေရဲ့ရုပ်အလောင်းတွေပြချလေရင်ရဲ့အစိအပိုင်းတချို့နဲ့အတူလောင်းလုံမြို့ရဲ့အနောက်တောင်ဘက်22မိုင်အကွာကြောင်နီမော်ကျေးရွာရဲ့အနောက်ဘက်14မိုင်အကွာပင်လယ်ပြင်ကနေရှာဖွေတွေ့ရှိထားတဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ပါတယ်။ဒေသခံ5ဘန်း14အနည်းဆုံး18စီးနဲ့ဒေသခံတွေနောက်ရေးတက်တင်းမော့တွေလေးတက်လေးရင်နေနဲ့ရဟတ်ရင်တွေရှာဖွေကယ်ဆယ်ရေးဆက်လုပ်နေပါတယ်။အခုပြက်ကြခဲ့ရတဲ့တရုတ်ထုတ် Y8 လေးရင်ကိုမြန်မာတပ်မတော်မှပြီးခဲ့တဲ့2016ခုနှစ်မတ်လမှာစတင်အသုံးပြုခဲ့တာလည်းဖြစ်ပါတယ်။တမ်မရောတေယူပို့ဆောင်ရင်လေရင်ပြောက်ဆုံးခဲ့ရတဲ့အတွက်လိုက်ပါသွားကြသူတွေလေရင်အမှုတန်းနေနဲ့မိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်ရပါကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တယုံကကြေညာချက်ထုတ်တယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းစိတ်မကောင်းဖြစ်ရတဲ့အကြောင်းမနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံစင်မှာပြောကြားခဲ့ပါတယ်ရှင
်
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွဲမေးမြန်းချက်တွေကိုဇက်တိုက်နှားဆရာပါမရှင်ဇွန်လ9ရက်နေ့မွန်လွယ်ပိုင်းကပြတ်ကျသွားခဲ့တဲ့တပ်မတော်ပူဆောင်ရေး Y8 လေယာဉ်ပေါ်ပါတဲ့ခီးတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအပြင်းထန်ဆက်လုပ်နေပါတယ်ဘယ်နေရာမှာလေယာဉ်ပြတ်ကျသွားတယ်ဆိုတာကိုအတိအကျမသိရသေးတဲ့အတွက်လည်းလေယာဉ်ပြတ်ကျရတဲ့အကြောင်းရင်းကိုမသိနိုင်သေးဘူးလို့တမရော်တရင်မှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတို့က VOA ကိုပြောပါတယ်အခြေအနေပြည်စုံကိုတော့နောက်ဆုံးသိထားသမျှ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပါမယ်ရှင
်ဗုဒ္ဓဟူးနေ့မွန်လွဲပိုင်းမှာပြတ်ကျသွားတဲ့တမရော်ပို့ဆောင်ရေး Y8 လေယာဉ်ပေါ်ပါပျောက်ဆုံးခီးသည်တွေကိုရှာဖွေနေတာမှာအခုချိန်ထိပြန်တွေ့ထားသမျှနဲ့ရှာဖွေကယ်ဆယ်ရေးလုပ်နေတဲ့အခြေအနေကိုတမရော်တရင်မှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးကြီးမြတ်မင်းဦးက VOA ကိုအခုလိုပြောပါတယ်
နောက်ဆုံးပြီးကတော့ကျွန်တော်တို့ဒီနောက်ဆုံးထုတ်ပြန်ထားပါတယ်29လောင်းရတာလေနောက်လျှောက်လည်းလုပ်နေပါတယ်ခင်ဗျာကျွန်တော်တို့ကပြင်နေတယ်ဆိုတော့အားလုံးကိုကဲ့ကဲ့ပြီးတော့မှကြမ်းအောင်လာပို့နိုင်အခုတော့စပြီးတော့ကြမ်းအောင်ကတ်နေအလောင်းနေရတယ်ကျွန်တော်တို့ကဒီဟိုနေပါရင်ဟိုစိုးနိုင်ပါရင်နဲ့ရှာပါလေရှာပြီးတော့မှပဲဆိုရင်ရှင်ပါပါအခုတော့ဆိုတော့ဘယ်လိုမှကျွန်တော်ပြောလို့မရတယ်လေရင်ကပြင်နေမှကြားတယ်တော့ကျွန်တော်မသိသေးပါဘူး
ရှောက်ပွေကယ်ဆယ်ရေးလုပ်ငန်းတွေကိုတက်မရော်စစ်ရေးရင်တွေလင်းရင်တွေနဲ့အတူဒေသခံ၅ဖန်ဆက်လီတွေကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးနေကြတာပါ။ဒါနဲ့ပတ်သက်လို့ဒဝေနာရေးကူညီမှုအသင်းကဥဟုတ်ရှိကအခုလိုပြောပြပါရယ်
။တက်မရော်စစ်ရေးရင်နဲ့ဒေသခံဝလက်ဝနားတွေပါတော့ပေါ့။ဟိုငါးလေတွေပေါ့နော်။ငါးလေတို့ကန်ဒီကာဝင်းလေတို့အဲလိုအဲဒီလေတွေနဲ့အဲဒီတက်မရော်ရေးရင်တွေနဲ့ Y ပတ်စစ်ဆိုင်ဆက်နေကြတယ်ပေါ့။အဲမှာဒီမျိုးကြီးကတည်းကငါလို့လို့မဲ့လို့တဲ့လူတွေလည်းပါနေကြတယ်ပေါ့။အခုဟိုစမ်းလမ်းကားချင်းမှာရှိတယ်မှာအဲ့ဒါတော့ပါလေသူတို့ယူတော့ထားတဲ့အလောင်းတွေကိုကားချင်းမှာပဲထားလာနေတယ်မှာအဲ့ဒီကျွန်တော်အဲ့ဖြစ်တဲ့နေရာနေပေါ့အဲ့စမ်းလမ်းကားချင်းတက်လာတာဟိုကကျွန်တော်မြေခေါအော်ဝင်မယ်လို့မြေခေါအော်က5ကီလိုဝင်လို့မရလို့အဲ့စမ်းလမ်းကားချင်းပြန်လာတာနိုင်ရည်ကြီးမိုးလည်းတအားယူရတယ်ပေါ့လေ
တက်မရောပို့ဆောင်ရေး Y8 အမျိုးအစားလင်းရင်အမတ် 5820 ဟာဇွန်လ9ရက်နေ့မှာဘိန်းမြို့ကနေရန်ကုန်ကိုအသွာဆက်သွယ်မှုပြတ်တောက်ပြီးပြတ်ကျခဲ့တာဖြစ်ပြီးဒီလင်းရင်ပေါ်မှာလင်းရင်အမှုတန်း14ဦးအပါအဝင်တမရော်အရာရှိ6ဦးစစ်တီ29ဦးမိသားစုဝင်လူကြီး58ဦးနဲ့ကလေး15ဦးစုစုပေါင်း122ဦးလိုက်ပါသွားတာလည်းဖြစ်ပါတယ်။ပြကြသွားတဲ့တမရော်လေရင်ရဲ့အစိပ်ပိုင်းတချို့နဲ့ရုပ်လောင်းတွေကိုတော့ကျောက်နီမော်ကျေးရွာရဲ့အနောက်ဘက်14မိုင်အကွာလောင်းလုံမြို့ရဲ့အနောက်တောင်ဘက်22မိုင်အကွာမှာစတင်ရှာဖွေတွေ့ရှိခဲ့တာပါ။ လုံးလုံးစေအထိစေယူရရှိထားတဲ့ရုပ်လောင်းတွေကိုတည်ယူလာတဲ့စံလန်းကန်းကြီးအပါဝင်လောင်းလုံးမျိုးအနီးတင်းမောကတ်နိုင်တဲ့နေရာတွေအလုံးမှာကူညီကယ်ဆယ်ရေးအတွက်အစဉ်အသင့်ပြင်ဆင်ထားတယ်လို့လောင်းလုံးမျိုးနယ်တိုင်းလွတ်တော်အမတ်ဥပိုထွေးကပြောပါတယ်
ပင်လယ်ထဲမှာဖြစ်တော်ဆိုတော့ပင်လယ်ထဲအဲ့အခင်းပြတဲ့နေရာကြီးပင်လယ်ထဲပိုင်းတော့ကျွန်တော်တို့တောင်းဝန်မယူရပါဘူး information နဲ့ကျွန်တော်တို့တော့မသိပါဘူးလို့ဒါပေမဲ့ ground လုံးမျိုးနယ်ထဲမှာအဲ့တကယ်လို့တို့လာနိုင်တဲ့ဟို fight တွေပေါ့နော်ဟိုပင်လယ်စစ်ကမ်းတွေမှာတော့ကျွန်တော်တို့လူမှုကွန်ရက်အဖွဲ့တွေနဲ့ ambulance အနေနဲ့ကျွန်တော်ဆင်းသက်တော့နေတဲ့အနေအထားမျိုးရှိပါတယ်လို့ဟုတ်ကျွန်တော်တို့ကတော့ဘလောက်ပဲလာလာဒီမှာဟိုဆေးရုံမှာဆင်းသက်ပြင်ထားတယ်ဒီကတည်ယူပို့ဆောင်မဲ့ ambulance တွေကျွန်တော်ဆင်းပြင်ထားတယ်ကွန်ရက်နေတဲ့လူတွေကိုကျေးဇူးမို့လုပ်ထားတယ်
ဒီကနေ့မွန်လွဲ3နာရီအထိအမျိုးသားရုပ်လောင်း1လောင်းအမျိုးသမီးရုပ်လောင်း20နဲ့ကလေးရုပ်လောင်း8လောင်းစုစုပေါင်း29လောင်းရှာဖွေတွေ့ရှိထားတယ်လို့တပ်မတော်ကောက်ွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်ပြက်ကျတပ်မတော်ပို့ဆောင်ရေးလေယာဉ်မှာပါဝင်သူတွေရဲ့ကြံရစ်သူမိသားစုတွေကိုစာနာတဲ့အနေနဲ့ရုပ်လောင်းဓာတ်ပုံတွေကိုလူမှုကွန်ရက်အပါအဝင်သတင်းဓာတ်ပုံအဖြစ်မဖော်ပြကြဘူးလေ။ကောက်ွယ်ရေးဦးစီးချုပ်ယုံကမြစ်တာရက်ခံထားပါတယ်။ပြက်ကျခဲ့တဲ့ Y8200F လေဟာ2016မတ်လမှာတရုတ်နိုင်ငံကနေရန်ကုန်လေစိတ်ကိုရောက်ရှိလာတာဖြစ်ပြီးပြန်တန်းချိန်809နာရီအထိအသုံးပြုထားပြီးဖြစ်တဲ့အကြောင်းလဲကာကွယ်ရေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒီကနေ့ဇွန်လ10ရက်နေ့ဘိတ်လီဒက်စခန်းဌာနချုပ်မှာပြက်ချလေးရင်မှာပါဝင်ခဲ့တဲ့တပ်မတော်အရာရှိစစ်တီနယ်မိသားစုဝင်တွေရဲ့ကြံရစ်ခဲ့တဲ့မိသားစုဝင်တွေကိုတပ်မတော်ကထောက်ပံ့ငွေကူညီခဲ့ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအပါအဝင်အခြားလူမှုအဖွဲ့အစည်းတွေကလည်းဖြစ်စဉ်မှာပါဝင်သူအားလုံးအတွက်ကာကွယ်ရေးဝန်ကြီးဌာနထံငွေကြေးသိမ်းချီပေးအပ်ခဲ့ကြပါလိမ့်ရှင်
။မမြင့်မြင့်ခိုင်ပြောပြသွားတာပါရှင်။အခုမြမငင်းချင်ရေးဆွေးနွေးပွဲတွေဘက်ကိုအလှည့်ပေးပါစေ။မြမငင်းချင်ရေးလမ်းစဉ်မှာ NLD အစိုးရရဲ့မျှော်လင့်ချက်တမရဘက်ကမျှော်လင့်ချက်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တောင်းဆိုချက်တွေကြားမှာကွာဟနေတာတွေကရှစ်ဆက်မဲ့ငင်းချင်ရေးလုပ်ငန်းစဉ်မှာအတားအဆီးတွေဖြစ်လာနိုင်တယ်လို့ထောက်ပြတာတွေရှိပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ကလည်းလက်ရှိလုပ်နေတဲ့ငင်းချိုင်းလုပ်ငန်းစဉ်အတိုင်းဆိုရင်တော့ဆက်ပြီးပါဝင်နိုင်မှာမဟုတ်ဘူးလို့အတိအလင်းပြောဆိုလိုက်တာကလည်းအကြက်အတဲဖြစ်လာစေတယ်လို့သုံးသပ်မှုတွေလည်းရှိနေပြန်ပါတယ်။လက်ရှိငင်းချိုင်းလုပ်ငန်းစဉ်ကိုဘလို့နီးနဲ့ရှစ်ဆက်မလဲမြမလူထုလူလားတောင့်တနေတဲ့ငင်းချိုင်းကိုရောတကယ်ပဲရနိုင်ပါမလားဒီအကြောင်း VOE မြမပိုင်းသတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင်
။27ရာစုပင်လုံငင်းချိုင်းညီလာခံပေါ်ပေါက်လာတာဟာအစိုးရနဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တချို့သဘောတူထားခဲ့တဲ့အပြစ်ခက်ရစဲရေးစာချုပ် NCA စာချုပ်ပါအချက်တွေထဲမှာပါလာတဲ့အချက်အရာတိုက်ပွဲတွေရပ်တန့်သွားဖို့နိုင်ငံရေးအရာတွေးဆုံဆွေးနွေးနိုင်ဖို့အတွက်ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။အခုဆိုရင်တော့ဒီညီလာခံတွေကျင်းပလာတာနှစ်ကြိမ်တန်ရှိနေပါပြီ။ဖြစ်ပွားနေစေဖြစ်တဲ့ပြည်တွင်းစစ်နဲ့ပဋိပက္ခတွေချုပ်ငြိဖို့ရည်ရွယ်ကကျင်းပခဲ့တာမှန်ပေမဲ့ခုချိန်ဒီညီလာခံကိုလက်နက်ကင်တိုင်းရင်းသားအဖွဲ့အစုံကြီးမတက်နိုင်သေးပါဘူး။သက်ဆိုင်တဲ့အဖွဲ့အစည်းအလုံးစုံစုံညီညီမတက်နိုင်ခဲ့တဲ့ဒုတိယအကြိမ်ညီလာခံနောက်ဆုံးနေ့မှာပဲနိုင်ငံကိုဖက်ဒရယ်ဒီမိုကရေစီနိုင်ငံဖြစ်ရမယ်ဆိုတဲ့အချက်အပါအဝင်ပြည်ထောင်စုစာချုပ်မှာပါလာမဲ့မူ38ချက်ကိုတော့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ငြိမ်းချမ်းရေးဖော်ဆောင်တဲ့အပေါ်အမြင်ကွဲပြားနေတာကိုမရှင်းနိုင်ဘူးဆိုရင်ရှေ့ဆက်မတက်နိုင်တယ်လို့နိုင်ငံရဲ့ကျန်တဲ့ကိစ္စရပ်တွေကိုလည်းအာရုံမစိုက်နိုင်ဖြစ်လာလိမ့်မယ်လို့ဆိုလာသူကတော့မြမနိုင်ငံရေးလေလာတုံသက်သူဦးမင်းစင်ပဲဖြစ်ပါတယ်
။ငင်းချင်းရေးဟာငင်းချင်းရေးနဲ့ပဲဆိုင်တယ်လို့ယူဆလို့ရှိရင်သူ့ရဲ့ရေပန်းချက်ကအကန့်အသတ်ဖြစ်တယ်။လုံနိုင်တဲ့နီလန်းရလေတမျိုးဖြစ်မယ်။ငင်းချင်းရေးဟာမဟုတ်ဘူး Nation Building လို့ခေါ်တဲ့ပြည်တော်စုကြီးတိဆောက်ရေးဟလာပြည်တော်စုဝိသေသတွေတိဆောက်ရေးဆိုရင်တော့ဆက်ဆက်မယ်ဆိုလို့ရှိရင်သူ့ရဲ့လုပ်ငန်းစဉ်နဲ့သူ့ရဲ့လုပ်ရမယ့်အချိန်ကာလလည်းကွာလိမ့်မယ်။ဆိုတော့အဲ့ဒီမရှင်းတဲ့အခါကျတော့ဒီမှနဲ့လည်နေပြီးတော့ကျန်တဲ့အရေးကြီးတဲ့ကိစ္စတွေလည်းပြက်ကွက်လိမ့်မယ်။အဲ့ဒါပါလဲစီးပွားရေးတို့နော်အရက်ဖက်စပစဆန်ကြီးတို့နောက်တစ်ခါခုနကပြောတဲ့ဒီနိုင်ငံတကာဆက်ဆံရေးတို့ပထဝီနိုင်ငံရေးတို့အများကြီးပါတာပေါ့ဆိုတော့ကျွန်တော်ကတော့အဲ့လိုမျိုးပြန်ပြီးတော့တုံ့သက်တင်တယ်ထင်ပါတယ
်ပအို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နိုင်ကဘုံမူကြီးခွန်ဥကာကတော့ညီလာခံအတွင်းဆွေးနွေးခဲ့တဲ့အပေါ်မှာအကောင်းမြင်ပေမဲ့နိုင်ငံရေးနဲ့လုံခြုံရေးပြန်လည်ဖွဲ့စည်းရေးဘိုင်းတွေဆွေးနွေးတာမှာတော့ကြေလည်တဲ့အခြေအနေတစ်ခုအနေနဲ့ရှုမြင်နိုင်ဖို့ခက်ခဲနေသေးတယ်လို့သူကပြောပါတယ
်စစ်မြေပြင်မှာတိုက်တဲ့ဟာရသွားဖို့လိုတယ်နိုင်ငံရညင်းတာညင်းပါပဲဗျာတာကလည်းသူဆရာလို့ရတဲ့အချက်နဲ့သူညင်းပါကိုကလည်းပြန်ဒါပေမဲ့တတ်နဲ့လက်နဲ့ကင်ကြီးပဲမဟုတ်ဘူးအခုရှိတာအစိုးရရှိတယ်ချွတ်တော်ရှိတယ်နိုင်ငံပါတီများအစုဖွဲ့ရှိတယ်အဲ့ဒီလူတွေကရောဘလို့မြင်လဲဆိုတာလည်းအရေးကြီးလာတယ
်လက်ရှိကျင်းပခဲ့တဲ့ပင်လုံညီလာခံမှာတိုင်းရင်းသားလက်နက်ကင်အဖွဲ့တွေအားလုံးရဲ့20ရာခိုင်နှုန်းနီးနီးသာပါဝင်နိုင်ခဲ့ပြီးအများစုသောရာခိုင်နှုန်း80ကျော်ကတော့ငင်းငင်းရေးဖြစ်စဉ်ရဲ့ပြင်ပမှာရောက်နေပါသေးတယ်ဒီလိုငင်းငင်းရေးဖြစ်စဉ်ပြင်ပမှာရောက်နေသေးတာမို့ ပရိပခရှော့ချနိုင်ဖို့ခန့်နေသေးတယ်လို့ထပ်ပြီးပါဝင်လာနိုင်ဖို့အတွက်ကလည်းအစိုးရဘက်ကလှုပ်ဆောင်မှုပိုင်းမှာအားနည်းချက်တွေရှိတယ်လို့မြန်မာနိုင်ငံရေးလေလာတုံသက်သူဦးမင်းစင်ကထောက်ပြသွားပါတယ
်အစိုးရအနေနဲ့က NCA ဟာနီလန်းတစ်ခုဖြစ်တယ်တတ်မတော်အနေနဲ့လည်းပေါ့နော် NCA နီလန်းတစ်ခုဖြစ်တယ်အခြားနီလန်းအနေနဲ့လည်းငြင်းငြိုင်းရေးကိုချဉ်ကပ်နိုင်တယ်ဆိုရက်သဘောထားမျိုးရှိမယ်ဆိုရင်တော့အဲတချို့လေခဲတင်းအခြေအနေတွေပြေပြောင်းနိုင်တယ်ဒါပေမဲ့ကျွန်တော်ကပြောသလိုပဲအခြေခံ vision မှာကွဲနေရင်တော့ခံမယ်။ဘာလို့လဲ။အခြေခံမျှော်မှန်းချက်အမြင်ကွဲနေရင် demand ခေါ်တဲ့တောင်းဆိုချက်တွေကလည်းတစ်ဖက်တစ်ဖက်ကွဲနေမှာပဲ။ဟုတ်လား။ဒါမှမဟုတ်နောက်တစ်ခုကတော့ကျွန်တော်ကပြောတဲ့အဲ့ဒီမျှော်မှန်းချက်အမြင်ကိုရောက်ပုံသွားမယ်လမ်းကြောင်းပေါ့။အဲ့လမ်းကြောင်းမှာလည်းကျွန်တော်တို့က NCA တစ်ခုလေးကို athlete ထားမယ်ဆိုရင်တော့ဒီကောင် deadlock ဖြစ်နိုင်တယ
်။နှစ်ပေါင်း80ကျော်ကြာနေပြီဖြစ်နေတဲ့ပရိပခတွေဖြစ်ရှင်းနိုင်မှုရည်ရွယ်ချက်တွေနဲ့ဒီညီလာခံတွေကနေအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရမှာအခြေခံရမယ့်မူဝါဒ38ချက်ကိုချမှတ်နိုင်ခဲ့တာကအောင်မြင်မှုတစ်ခုလို့ဆိုနိုင်ပေမဲ့ဘလို့ဆက်ပြီးအကောင့်ထဲပေါ်သွားမလဲဆိုတာကိုတော့တေချာစောင့်ကြည့်လေ့လာသွားဖို့ရှိတယ်လို့မြန်မာနိုင်ငံရေးလေ့လာသုံးသပ်သူတွေကသုံးသပ်လျက်ရှိပါတယ်ရှင်
စီပွားရေးဟာအရှိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစီပွားရေးရာခြေလှယ်ကောင်းတွေတကယ်ပဲပေါ်ပေါက်လာနေပါပြီလား။စီပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြရပါပြီလားဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ဘေးမြဲလူတာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးပွားရေးဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
အမေစနေညတရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုရာသီဥတုဆိုင်ရာသဘောတူညီချက်ကနေပြီးနှုတ်ထွက်မဲ့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်အပေါ်တုံ့ပြန်မှုတွေကိုလည်းပြောပြပေးပါဦးမယ်။သမ္မတဒေါ်နယ်ထရမ်ကပဲရစ်သဘောတူညီချက်ကနှုတ်ထွက်ဖို့ဆုံးဖြတ်လိုက်ပေမဲ့ပြည်내အများစုမျိုးကြီးတွေနဲ့စီးပွားရေးလုပ်ငန်းကြီးတွေအနေနဲ့အမေရိကန်ပြည်ထောင်စုကပဲရစ်ရာသီဥတုညီလာခံသဘောတူညီမှုကိုလိုက်နာဖို့တာဝန်ခံခဲ့တာနဲ့အညီအကောင့်ထဲပေါ်ကြမှာဖြစ်တယ်လို့ပြောလိုက်ပါတယ်။2005ခုနှစ်ကအမေရိကန်အနေနဲ့ဖန်လုံအိမ်ဓာတ်ငွေစွန့်ထုတ်မှု28ရာခိုင်နှုန်းရှိရာကနေ2025ခုနှစ်မှာ26ရာခိုင်နှုန်းအထိလျှော့ချမယ်ဆိုတော့သမ္မတအိုဘားမအစိုးရလက်ထက်ကကြေညာခဲ့တဲ့အတိုင်းဆောင်ရွက်ဖို့စံတာရှိကြတယ်လို့ပြောတာပါ။ပြည်ထောင်စုဗဟိုအစိုးရရဲ့ပံ့ပိုးမှုမပါဘဲနဲ့သူတို့စံတာကိုဖြည့်ဆည်းနိုင်ပါမလားဆိုတာကို VOA သတင်းတောက် Elizabeth Lee ကသတင်းပေးပို့ထားပါတယ်။ဒေါခင်ဆိုးဝင်းကပြောပြမှာပါရှင်။
မော်တော်ကားတွေလမ်းမကြီးတွေပေါ်မှာယင်ကျော်ပိတ်ဆို့မှုတွေဖြစ်နေတာနဲ့အမျှလေထုညင်ညမ်းမှုလည်းတိုးစေပါတယ်။Los Angeles မြို့ကြီးမှာအခုလိုတွေ့နေရတဲ့မြင်ကွင်းကတော့ California ပြည်နယ်အနေနဲ့ American ရဲ့အတင်းကျပ်ဆုံးပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေကိုပြဋ္ဌာန်းဖို့အတွက်တွန်းအားတွေဖြစ်စေခဲ့တယ်လို့ California တက္ကသိုလ်က Kara Horowitz ကသုံးသပ်လိုက်ပါတယ်
။ That clean tech sector is
ဒီသက်ဆိုင်တဲ့နည်းပညာကဏ္ဍကအရှိန်ဟုန်နဲ့တိုးတက်လာနေတာဖြစ်ပါတယ်
။တင်းကျပ်တဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးမူဝါဒတွေကြောင့်မလို့စီးပွားရေးတိုးတက်လာနိုင်တယ်လို့လည်း Kara Horowitz ကပြောပါတယ
် In fact it's grown greater
ဒီမဲ့ချက်မြင့်မားတဲ့မူဝါဒတွေချမှတ်ထားတဲ့တစ်ချိန်တည်းမှာပဲအမေရိကန်ရဲ့တခြားပြည်နယ်တွေအများကြီးထက်ကယ်လီဖိုးနီးယားပြည်နယ်ရဲ့စီးပွားရေးကကြကြပြက်ပြက်ကိုတိုးတက်နေတာတွေ့ရပါတယ
်သမ္မတဒေါ်နယ်ထရမ့်ကပဲရစ်သဘောတူညီမှုကိုအကောင့်ထဲမဖော်တော့ဘူးလို့ကြေညာလိုက်ပြီးတဲ့နောက်မှာတော့ကယ်လီဖိုးနီးယားပြည်နယ်အပါအဝင်တခြားပြည်နယ်တွေမြို့ကြီးပြည်ကြီးတွေတက္ကသိုလ်ကြီးတွေနဲ့စီးပွားရေးလုပ်ငန်းကြီးတွေကပါParis ဥတုရာသီသဘောတူညီချက်ကိုဆက်လက်ထောက်ခံကြမယ်လို့ကတိပြုနေကြတာဖြစ်တဲ့အကြောင်းနယူးယောက်မြို့တော်ဝန်ဟောင်းတန်းကျွယ်တထေးကြီး Michael Bloomberg ကလည်းပြောဆိုလိုက်ပါတယ်
The American government may have pulled out of the agreement.
American အစိုးရက Paris သဘောတူညီမှုကနှုတ်ထွက်လိုက်ပေမဲ့ American ပြည်သူတွေကတော့သဘောတူညီချက်အရာတာဝန်ခံကြဖို့ကတိတည်နေကြဆဲဖြစ်ပြီးကျွန်တော်တို့ရည်မှန်းချက်တွေကိုအကောင့်ထည်ဖော်နိုင်ကြမှာဖြစ်ပါတယ်
သမ္မတဒေါ်နယ်ထရမ့်ကြေညာပြီးရဲ့အနေငယ်ကြမှာပဲလေထုညဉ့်ဉန်းမှုလျှော့ချရေးမှာတရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်ကြမယ်လို့တရုတ်သမ္မတရှီဂျင်းပင်နဲ့သဘောတူလက်မှတ်ရေးထိုးခဲ့တဲ့အကြောင်းကိုကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီ ဘရောင်းကအခုလိုပြောဆိုလိုက်ပါတယ်
It's highly significant that ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးတယောက်အနေနဲ့တရုတ်သမ္မတကိုတွစ်ဆုံဆွေးနွေးနိုင်တယ်ဆိုတာကတိတ်ကိုထူးခြားပါတယ်ကျွန်တော်တို့ခေတ်အတွက်ထိတ်ဆုံးကစင်ခေါ်ကျဲလို့ပြောရမယ်ဥရုယာစီအပြောင်းလဲနဲ့ပတ်သက်တဲ့တည်ဆန့်တိကျတဲ့တရားရဲကိစ္စရတွေကိုဆွေးနွေးနိုင်ခဲ့တာပါဆွမ်းရင်ပြုရင်ပြောင်းလဲနိုင်မယ်လုပ်ငန်းစဉ်တွေအကောင့်ထဲပေါ်ဖို့ဘယ်လိုခြေလှမ်းတွေယူကြမလဲဘယ်လိုတာဝန်ယူမလဲစတဲ့အချက်တွေကိုပြောဆိုနိုင်ခဲ့ပါတယ်
California Tech တို့ရဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင် Kara Horowitz ကတော့
There's a lot of power that subnational jurisdictions have.
ပြည်နယ်တွေအနေနဲ့သန့်စင်တဲ့စွမ်းအင်အတွက်ရည်မှန်းချက်ကြီးကြီးနဲ့ဖိဖိစစ်စစ်လုပ်ဖို့တကယ်ဆန္ဒရှိမယ်ဆိုရင်လိုအပ်တဲ့ရန်ရာတွေနောက်ဖက်လုံအင်ဂျန်ငွေလျှော့ချတာတွေကိုတနိုင်တပိုင်းလုတ်ပိုင်ခွင့်အာဏာတွေအများကြီးရှိပါတယ်။တကယ်တော့သူတို့အနေနဲ့ဂျာတွေလုတ်ဖို့ပြည်ထောင်စုဗဟိုအစိုးရရဲ့အကူအညီမလိုပါဘူး။
တင်ကျက်တဲ့ပြည်နယ်နဲ့ဒေသနာရပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေတွေကြောင့်စီးပွားရေးမှာညှိနှိုင်းချိန်ဆနေရတာတွေရှိတယ်လို့ကယ်လီဖိုးနီးယားတောင်ပိုင်းတက္ကသိုလ်ရဲ့စီးပွားရေးပညာရှင်ရှွန်ဟီယတ်ကတော့သုံးသပ်လိုက်ပါတယ်
။ California is the second highest after Hawaii.
အမေရိကမှာလက်စစ်ဈေးနှုန်းကတော့ Hawaii ပြီးလို့ရှိရင် California ပြည်နယ်ကဒုတိယဈေးကြီးဆုံးမှာ။နောက်ဓာတ်ဆီဈေးကလည်း Hawaii ပြီးလို့ရှိရင် California ကဒုတိယဈေးကြီးဆုံးပဲလေ။
ပန်းစင်နဲ့စွမ်းအင်တွေထုတ်လုပ်ဖို့အတွက်လုပ်အားတွေရှာရတာကလည်းနောက်ထပ်အခက်အခဲတစ်ခုဖြစ်တယ်လို့စီးပွားရေးပညာရှင်ရှွန်ဟီယတ်ကဆက်ပြောပါတယ်
။ You're going to need to retrain them.
သူတွေကိုပြန်လဲလေ့ကျင့်သင်တန်းတွေပေးဖို့လိုအပ်ပါတယ်။နောက်ပြီးတော့သူတွေဆက်ပြီးတော့ကောင်းတဲ့ထက်ကောင်းအောင်ပြည်ပြင်ပြောင်းလဲလှုပ်ရှားနေကြရဖို့ပို့ပြီးတော့ဖြစ်နိုင်ခြေများပါတယ်
။လေတုညဉ့်ဉန်းမှုလျှော့ချရေးမှာဗဏ္ဍာရေးအရရင်းနှီးမြှုပ်နှံခြင်းအပြင်အနာဂတ်မျိုးဆက်သစ်တွေအတွက်စီးပွားရေးအကျိုးအမြတ်ရှိနိုင်တယ်ဆိုတာကိုပြည်နယ်တွေနဲ့မဲဆန္ဒရှင်တွေသိအောင်မြင်သာအောင်တက်သေးပြနိုင်ဖို့ကပဲရစ်သဘောတူညီချက်ကိုထောက်ခံသူတွေအတွက်တော့စိန်ခေါ်ချက်ဖြစ်ပါတယ်လို့ရှွန်ဟီယတ်ကသုံးသပ်လိုက်ပါတယ်ရှင်
။ဒေါက်ကင်ဆိုဝင်းပြောပြခဲ့တာပါရှင်။ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ burmese.voanews.com ကနေနားဆင်နိုင်ပါတယ်။အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်း Asia 77ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုညနေပိုင်းသတင်းအကျဉ်းချုပ်ကိုမတ်တန်ကြီးထိုက်ကကြီးညာပေးပါအောင်မရှင
်အမေရိကန်ဆိုးရတွင်လက်ရှိနဲ့ရင်းကတာဝန်ထမ်းဆောင်ခဲ့သူတွေအပေါ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကစုံစမ်းစစ်ဆေးနေတာတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဖြူရောမှာသမ္မတထရန့်နဲ့အဲ့ဒီအချိန်က FBI ရဲ့အကြီးအကဲ James Comey တို့ဆွေးနွေးမှုအတွင်းသမ္မတကသူ့အပေါ်သစ္စာခံမှုပြောဆိုခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးယာရုကထုတ်ခံခဲ့ရတဲ့ FBI ညွှန်ကြားရေးမှူးဟောင်း James Comey အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာမကြာခင်မှာထွက်ဆိုဖို့ရှိနေပါတယ်ဗီတိမ်မဲ့နိုင်ငံမှာတော့ပါလီမန်ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပပါတဲ့မနေ့9နိုင်ကနေည10နိုင်အထိမဲပေးခြင်းအတွင်းအောက်လွှတ်တော်အမှတ်နေရာ650ကိုမဲပေးရွေးချယ်ရမှာဖြစ်ပြီးအစိုးရဖွဲ့နိုင်ဖို့ပါတီတရက်ရက်က326နေရာအနိုင်ရဖို့လိုအပ်တာဖြစ်ပါတယ်။တောက်ကြနေမနေ့ပိုင်းမှာတော့ရွေးကောက်ပွဲရလဒ်တွေထွက်လာမှာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရကဒီကနေ့ကြာသပတေးနေ့မှာကြာသပတေးနေ့အစောပိုင်းမှာတင်းမောပြက်ဒုံးကျည်တွေလို့ယူဆရတဲ့ဒုံးကျည်ဆန်းသတ်မှုတွေကိုလုပ်ခဲ့ပါတယ်။ဒီဆန်းသတ်မှုနောက်ပိုင်းမှာတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဒုံးကျည်တွေနဲ့ရန်စတဲ့လိုရက်တွေကိုချက်ချင်းရပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောဆိုလိုက်ပါတယ်။ပြတ်ကျခဲ့တဲ့မြန်မာတပ်မတော်လေးရင်မှလိုက်ပါသွားသူတွေက29ဦးရဲ့ရုပ်လောင်းတွေကိုဒီကနေ့ရှာဖွေတွေ့ရှိပါတယ်။ပြတ်ကျခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတော့ဆက်လက်လှုပ်ဆောင်နေဆဲဖြစ်ပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တက်မတော်ကတရားစွဲဆိုခံထားတဲ့ The Voice သတင်းစာအက်ဒီတာချုပ်ဦးကျော်မင်းဆွေနဲ့စာရေးဆရာဗီတိရှကိုကိုမောင်တို့ကိုအာမခံပေးဖို့လျှောက်ထားချက်ကိုရန်ကုန်တိုင်းဗဟန်းမြို့နယ်တရားရုံးကဒီကနေ့ပယ်ချလိုက်တဲ့အတွက်အင်မတန်မှနစ်နာရတယ်လို့ဥပဒေအကျိုးဆောင်ကပြောဆိုလိုက်ပါတယ်
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။ည9:00ကြရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.